စကိုင်းတိုင်းဒေသကြီးချောင်းဦးမြို့ကန်းကြီးကုန်းကျေးရွာမှာစစ်ကောင်စီနဲ့နှိစက်တဲ့ပြူစောထီးတွေတက်ဆွဲထားတဲ့နေရာကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေကတိုက်ခိုက်လို့တိုက်ပွဲပြင်းထန်ခဲ့တယ်လို့သိရပါတယ်။အဲ့ဒီနောက်စစ်ကောင်စီတပ်တွေရဲ့နေမြေရှင်းလင်းရေးစစ်ဆင်ရေးအတွင်းမှာနေအိမ်တချို့မီးလောင်ခဲ့တယ်လို့ဒေသခံ2000လောက်ဟာလည်းဘေးလွတ်ရာကိုပြေးခဲ့ရပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုကိုဇော်မိုးကျော်ကပြောပြမှာပါရှင
်။စစ်ကောင်စီနဲ့ဒေသခံကာကွယ်ရေးတပ်တွေစီရေးတင်းမာမှုရှိနေတဲ့စကိုင်းတိုင်းဒေသကြီးထဲမှာနေစဉ်ရက်ဆက်ဆိုသလိုတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်။ချောင်းဦးမြို့ဝါရကျေးရွာအုပ်စုကံကြီးကုန်းကျေးရွာမှာစစ်ကောင်စီနဲ့နှိစက်တဲ့ပြူစောထီးတပ်တွေတပ်ဆွဲထားတဲ့နေရာတွေကိုဒေသခံကာကွယ်ရေးတပ်တွေကမလ၈ရက်ညတကောင်မှာဝင်ရောက်တိုက်ခိုက်ခဲ့လို့မလ၉ရက်မနေ့၄နာရီအထိတိုက်ပွဲပြင်းထန်ခဲ့တယ်လို့သိရပါတယ်။တိုက်ပွဲအခြေအနေနဲ့ပတ်သက်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူတူကအခုလိုပြောပါတယ်
။ကံကြီးကုန်းစရိတ်ရွာတိုက်ပွဲကြာခြင်းက၄နာရီလောက်ကြာတယ်။အဲတိုက်ပွဲကြာရင်အပြန်အလှန်ပြစ်ခတ်မှုတွေရှိတယ်။အဲသူ့ဘက်ကလည်းပဲစစ်ကောင်စီကလည်းတက်ဆိုင်ပေးထားတယ်ဆိုကြတော့ဆက်လက်ဒီပါရီရှိသုံးတယ်။အဲဒီသူတို့တဲကတော့တရားရတည်တည်ဆုံးတဲ့သူ၅ဦးဆိုပြီးကျွန်တော်ကနဦးတင်ရတယ်ဟုတ်၅ဦးဒီ။အဲစစ်ကောင်စီတက်ကမနေ့ကကျွန်တော်တို့၄နာရီလို့ကျွန်တော်တို့အဲဒီဒေါ်လာရေးအဖွဲ့တွေနောက်ပြန်ဆုတ်တဲ့အချိန်မှာမုံရဘက်ကနေပြီးတော့စစ်ကားတွေနဲ့လာတယ်။လာပြီးတော့အဲဒီကဲဒီကောင်ယူအမရောက်ခင်ကတောက်လျှောက်တန်းပြီးတော့သူတို့လည်းလက်ကြီးနဲ့ပြည့်စက်မမတွေတဲ့ပြည့်ပြီးတော့ဝင်လာ
ကံကြီးကုန်းကျေးရွာတိုက်ပွဲနဲ့ပတ်သက်လို့စစ်ကောင်စီကသတင်းထုတ်ပြန်တာမရှိသေးပဲဒေသခံကာကွယ်ရေးတပ်ဖွဲ့တွေဘက်ကတော့မြောင် Revolution Army ချောင်းဦး Revolution Army 0ပျောက်ကြားအဖွဲ့အပြင်အခြားဒေသခံကာကွယ်ရေးတပ်ဖွဲ့တွေကစုပေါင်းပြီးတိုက်ခိုက်ခဲ့တာလို့သူတို့ရဲ့လူမှုကွန်မြတ်စာမျက်နှာမှာဖော်ပြထားပါတယ်ကံကြီးကုန်းရွာဟာစစ်ကောင်စီကိုအားပေးထောက်ခံတဲ့ကျေးရွာဖြစ်ပြီးအရင်ကစစ်တင်နှံပေးတာတွေရှိခဲ့သလိုအနီးအနားကျေးရွာတွေရဲ့နေအိမ်တွေကိုမကြာခဏဝင်ရောက်ရှာဖွေမှွေနှောက်တာတွေပြုလုပ်တယ်လို့ဒေသခံတွေကပြောပါတယ်။အခုလိုကံကြီးကုန်းကျေးရွာမှာတိုက်ပွဲတွေဖြစ်တာကြောင့်အနီးအနားကျေးရွာတွေကဒေသခံ2000လောက်ဟာဘေးလွတ်ရာကိုတိမ်းရှောင်နေရပါတယ်။စစ်ကောင်စီတပ်ကလည်းနေမြေရှင်းလင်းရေးစစ်ဆင်ရေးတွေလှုပ်လာနေပြီးကံကြီးကုန်းဘေးပတ်ဝန်းကျင်ကျေးရွာနေတချို့ကိုမိရှုခဲ့တယ်လို့ဒေသခံတူကပြောပါတယ
်။ဝေယာကျေးရွာအုပ်စုကဝေယာကျွန်တော်တို့ရွှေအိုင်ရွှေကူအုပ်စုကရွှေကူရွာတဲ့တစောင်းကျွန်တော်ယာကြီးသတိဆောင်ကြီးသူအနည်းဆုံး2000ဝန်းကျင်လောက်ရှိမယ်။မနေ့စဝင်ဝင်ချင်းပဲဟိုကျွန်တော်ဒီဘက်မှာအကုန်လုံးတောက်လျှောက်ပဲသူတို့လူတွေပြောတဲ့အိမ်တွေကိုမိစပြီးတော့ရှို့တော့တာပဲ။ဝေယာဆို12ရင်ပါသွားတယ်အဲယာကြီးကတော့အနီးကအကန့်ကြီးနဲ့အနီးကရွာဖြစ်တဲ့အတွက်ဤသူတွေကစကလေးပြီးနေတာဆိုတော့ဘလောက်ပါသွားတယ်ဆိုတာကျွန်တော်တို့ဟိုအတိအကျမသိသေးဘူးနောက်တကအဲ့ရနေပြီးတော့ဝေယာပစ္စည်းတွေဤသူပိုင်းပစ္စည်းတွေကိုအများကြီးပဲသူတို့ကားတွေနဲ့တဲသွားပြီးတဲသွားပြီးတော့ဟိုစီဘယ်ကန်ဆိုတဲ့ကျွန်တော်တို့တော်တဲ့ကျေးရွာလေးတွေရှိတယ်အဲ့ရတွေကိုလည်းအကုန်လုံးမိတိုက်ရှို့သွားတာအင်ဂျင်20လောက်ရှိတာကိုကျွန်တော်တို့15ရင်းအနည်းဆုံးတော့ပါသွားတယ
်စစ်ကောင်စီတပ်ဟာသူတို့ကိုထောက်ခံတဲ့ကျေးရွာနဲ့ထောက်ခံသူတွေကိုလက်နဲ့တတ်ဆင်ပေးနေပြီးဒေသခံကြီးရွာအကြားအပြန်အလှန်ပစ်ခတ်မှုတွေလည်းဖြစ်နေပါတယ်။တိုက်ပွဲတွေကြောင့်ဘေးလွတ်ရာထွက်ပြေးနေရတဲ့ဒုက္ခသည်2000ကျော်လောက်ဟာချောင်းဦးမြို့နယ်နဲ့ကိုက်လျက်မှာရှိတဲ့ရေစကြိုစလင်းကြီးစားတဲ့မြို့တွေဘက်ကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်။